တော်ရရှိမှာခင်ဗျာလွန်ကျင်းချမ်းသာ군အမိန့်နဲ့အခုတစ်ချိန်အကျဉ်းသား6000ကျော်ထပ်မံလွှတ်ပေးတာဟာကြိုးစိုးစရာဖြစ်ပေမဲ့အာဏာပိုင်တွေရဲ့လုတ်ကင်ဆောင်ရွက်ပုံတွေမှာပွင့်လင်းမြင်သာမှုကင်းမဲ့နေတဲ့အချက်နိုင်ငံရေးအကျဉ်းသားတွေပါဝင်မှုအထူးနှဲပါနေတဲ့အချက်တွေကြောင့်အစိုးရရဲ့ဆောင်ရွက်ချက်အပေါ်ကျဉ်းနှက်မှုမရှိဘူးလို့လေ့လာသူနယ်ပယ်သီးသီးကခေါင်းဆောင်တွေကပြောပါတယ်အထူးသဖြင့်အကျဉ်းသားတွေလွှတ်ပေးမှုမှာရှင်းလင်းတိကျတဲ့ဆောင်ရွက်ချက်မျိုးမရှိတာကြောင့်ပွင့်လင်းမြင်သာတဲ့အုပ်ချုပ်ရေးစနစ်ကိုအကောင့်ထဲပေါနေတယ်ဆိုတော့ဥသိဆိုင်အစိုးရရဲ့ကြုံဝါချက်နဲ့ဆန့်ကျင်နေတယ်လို့ NLD ခေါင်းဆောင်တူဖြစ်သူဦးဝင်းတင်ကမြင်ပါတယ
်ကျွန်တော်ဒီလိုလွတ်ပြီးတဲ့တွေ့ရလားကျွန်တော်ဒီပေါင်း6000ကျော်လွတ်တဲ့တော့ဝင်ပါတယ်အဲဆိုတော့ဒါတွေကလူသားတွေပဲလူသားတွေကတော့ငရေပုံလိုဖြစ်နေတဲ့တောင်းနေရနေပြီးတော့လွတ်မြောက်လာတဲ့အတွက်ဒါကိုလွတ်ပြီးတဲ့အတွက်ကျွန်တော်ဝင်ပါတယ်နော်ကျူးကျူးတယ်သို့တော့ကျွန်တော်ကပြောချင်တာပါလေဆိုတော့အရင်ကျင်းသားနဲ့ပတ်သက်ကျွန်တော်မီးတဲ့ခါကျတော့ဘလူးမတိကြမှာပြောနိုင်တော့ဘူးထောင်ရလည်းမပြောနိုင်ဘူးလားအဲ့တော့ကျွန်တော်ပြောတာနိုင်ငံကျင်းသားဆိုတာတိကျလွတ်ပြီးချင်းပေါ့ဗျာဟုတ်လားတို့လည်းဥယျာဖြင့်ထုတ်ဖို့ပြောချင်းမရှိနိုင်ဘူးအဲ့ဒါကိုကျွန်တော်မကျင်းနိုင်ဘူးမကျင်းနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီတည်ဆောက်မှုမှာအထူးအရေးပါတဲ့အင်အားစုကြီးတစ်ခုဖြစ်တဲ့ထောင်နဲ့65နှစ်ချမှတ်ခံထားရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကိုအခုထိလွတ်မပေးတဲ့အတွက်ညှော်လင့်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့မြေအောက်မှာလှုပ်ရှားနေတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်သူကိုထွန်းမြင့်အောင်ကတုံ့တက်ပါတယ
်ကျွန်တော်တို့ဒီတစ်ခေါက်လူငင်းချမ်းသာခွင့်ကိုအတော်မျှော်လင့်ထားတယ်ဗျအဲဒါဆိုမြေဆုံစီမံကိန်းလုံးကလိုပဲပေါ့နော်တမန်ဦးသိန်းစီအနေနဲ့ပြည်သူလူထုတရားလုံးပြည်ရင်းပြည်ပအကုန်လုံးနိုင်ငံတကာကဝမ်းပါရမလားဆိုပြီးကျွန်တော်တို့အများကြီးမျှော်လင့်ထားတယ်ဒါပေမဲ့ခင်သာနဲ့တခြားစီကိုဖြစ်နေတယ်ဗျာအဲ့တော့ကျွန်တော်88မျိုးဆက်ကျောင်းသားကြီးလည်းပါမလာဘူး96 98ကျောင်းသားကြီးလည်းပါမလာဘူးအပြီးတော့ဒီတန်ခါခေါင်းဆောင်တွေလည်းပါမလာဘူးတိုင်းသားခေါင်းဆောင်တွေလည်းပါမလာဘူးအဲ့တော့အများကြီးကိုကြံ့ခဲ့သေးတယ်အဲ့တော့ပြောချင်တာကလူငင်းချမ်းသာဝင်ဆိုတဲ့နေရာမှာအထွေထွေလူငင်းချမ်းသာဝင်ကြီးပြေးဖို့လိုတယ်နော်ဒါမှသာလေထောင်ထဲမှာရောက်နေတဲ့နိုင်ငံရေးကျင်းသားတွေယုံကြည်ချက်ကျင်းသားတွေဟာလွတ်လွတ်လပ်လပ်နဲ့ကိုယ်တိုင်ကြည့်ရဲ့ကောင်းရာကောင်းကြောင်းငင်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာနိုင်ငံရေးဖြစ်စဉ်ထဲမှာအားလုံးအတူတူကလက်တွဲပြီးတော့တိုင်းပြည်အတွက်ဆောင်ရနေမှာဖြစ်ပါလေ
88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပါအဝင်2009ရွှေဝါရောင်တန်ခါလှူရှာမှုအတွင်းဖမ်းဆီးထောင်ချခံထားရတဲ့ခေါင်းဆောင်ဆရာတော်ဦးကံဗီရနဲ့တကွနိုင်ငံရေးအကျဉ်းသားတန်ခါတော်တွေကိုလွတ်မပေးတဲ့အတွက်တန်ခါတို့ရဲ့လူလားချက်တောင်းဆိုချက်တွေအပေါ်အစိုးရဘက်ကလိုက်လျောဖြည့်ဆည်းမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာတန်ခါတပ်ပေါင်းစုအဖွဲ့ကြီးရဲ့ပြောခွင့်ရဆရာတော်ဦးဓမ္မသီရိကမိန်ကြားပါတယ်။ဦးဇင
်းတို့လူရင်းတဲ့အနေထားကနိုင်ငံရေးအကျဉ်းသားအလုံးဆင်းချက်မရှိလွတ်ပေးဖို့ဦးဇင်းတို့ကလိုလားတယ်တောင်းဆိုခဲ့တယ်။ဒါပေမဲ့ဒီနေ့လွတ်လာတဲ့အနေအထားမျိုးမှာစစ်တမ်းဘာလို့ဖန်တီးရတဲ့တန်ခါတော်ကြီးတဘာမှပေါင်လာရတာကိုအခုရှိအချိန်မှာသိရတယ်။ဒီရင်88မျိုးဆက်ကျောင်းသားတွေလည်းတယောက်မှပေါင်လာရဘူးလို့ကြားရတယ်။နော်နိုင်ငံရေးကျင်းသားဆိုရင်လည်းအယောက်ပြားလောက်ပဲဦးဇင်းတို့ကြားရတယ်။အဲ့တော့သူ6000ကျော်ဆုတ်ပေးမယ်ဆိုတဲ့အနေအထားမှာအခုဦးဇင်းတို့ကြားသိရတဲ့အနေကဦးဇင်းတို့လိုချင်တဲ့အနေအထားမဲနေတဲ့တဘောရှိတယ်။အဲ့ဒီဦးဇင်းတို့ရဲ့စံသားတွေဦးဇင်းတို့ရဲ့သဘောထားတွေပြောအောင်တကယ်ဒီမိုကရေစီနဲ့ကိုလည်းပေါ်ဆောင်တဲ့အနေကိုတည့်ရောက်သွားအောင်ဒီနိုင်ငံရေးကျင်းသားအားလုံးဆင်းချက်မရှိသုတ်ပေးပါလို့ဦးဇင်းတောင်းဆိုခြင်းနဲ့သူလူပေးတဲ့မှာပဲဒါလို့ဆိုရင်ဒါမှသာလေပြည်မှန်တဲ့ဒီမိုကရေစီနဲ့ကိုပေါ်ဆောင်နေတယ်လို့ဦးဇင်းတို့ယူဆလို့ဒီမယ်အဲ့လိုမှမှုံရင်တော့ဒါဆက်အောင်လာခြင်းစနစ်ကိုအသက်ဆက်ပြင်းတဲ့ဒီမိုကရေစီလူရောသာတယ်ဖြစ်ပါလိမ့်မယ်
ရခိုင်တိုင်းဒေသခေါင်းဆောင်တူဖြစ်သူ CRPB အဖွဲ့အတွင်းမှဦးအေးတောင်ကလည်းအစိုးရအနေနဲ့တိုင်းဒေသခေါင်းဆောင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်တဲ့အထိဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ
်။နိုင်ငံရေးအကျဉ်းသားများလွတ်မယ်ဆိုတဲ့အရင်းကိုကြားရကြတဲ့ကကျွန်တော်မျှော်လင့်နေ101ပါတယ်။အဲ့တော့ဒီနေ့မှာအကျဉ်းသားတွေလွတ်လာတယ်။ဒါပေမဲ့နိုင်ငံရေးအကျဉ်းသားများကမျှော်လင့်သလောက်မပါသေးဘူး။ဒီလိုသာကနာတို့ပုံကိုယ်တွေပါလာတဲ့အတွက်တော့ဝမ်းသာမှုဖြစ်ရပါတယ်။ဒါပေမဲ့ကျွန်တော်တို့ကပြောချင်တာကနိုင်ငံရဲ့ကျင်းသားများတဲ့မှာဘုခွန်တုံးလို့ဆိုင်းညွန့်လို့တိုင်းရင်းသားကောင်းဆောင်များနိုင်ခွန်နိုင်ခိုးခိုးကြီးလို့ကျောင်းသားကောင်းဆောင်များပြီးတော့ရဟန်းဆန်ကားတော်များပါဝင်နိုင်ငံရဲ့ကျင်းသားများအားလုံးကိုလှုပ်ပေးလိမ့်မယ်လို့ညွှန်လင်းတယ်လို့လွတ်လပ်လွတ်ဆင်းရှင်ပါတယ်အခုလွတ်တဲ့အပြင် now အစိုး now အစိုးတွေမှာလည်းပဲပါကောင်းပါလာလိမ့်မယ်လို့ကျွန်တော်အနေနဲ့ကတော့ညွှန်လင်းပါတယ
်နိုင်ငံတော်သမ္မတရုံးဥပဒေအကြံပေးအဖွဲ့ကောင်းဆောင်ရဲမှူးကြီးဟောင်းဦးစစ်အေးကတော့ပြည်တွင်းနဲ့နိုင်ငံတကာရဲ့တိုက်တွန်းချက်အရအမျိုးသားပြန်လည်ရင်ကြားစီရေးလုပ်ငန်းစဉ်ကိုကောင်းထဲပေါ်တဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒုတိယအကြိမ်မြောက်အခုလိုလူငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပြီးမလွတ်မြောက်သေးတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့နောက်ထပ်လည်းလူငင်းချမ်းသာခွင့်ပေးမယ်အလားအလာတွေရှိကြောင်းတုံ့တက်ပါတယ
်ပြည်သူ့တော်ဥက္ကဋ္ဌလည်းပြောနောက်ဆက်လွတ်တော်တွေမှလည်းဒီဟာပြောနိုင်ငံတကာလည်းပြောပြည်တွင်းကလည်းပြောလွတ်ကလွတ်တိုက်တာကိုလုပ်ပြတာပါပဲ အဲ့ဒါကဒီဘက်ကလည်းလက်ချက်ကတည်းကတော့မတော်လဲ request လို့ကြားရရလေအဲ့တော့တစ်ဖက်ကလည်း national reconciliation ကိစ္စလည်းဒီဟာကရေးပါတဲ့ချက်တစ်ချက်ဖြစ်တဲ့အခါကျတော့တော့စဉ်းစားပြီးတော့ embassy လုပ်ပြီးတာပါပဲကျွန်တော်တို့ announcement မှာကို condition တွေပါပါတယ်အဲ့ဒီ condition တွေအရကျွန်တော်တို့လုတ်တဲ့လုတ်ထိုက်တဲ့လူလုတ်တဲ့နဲ့အချင်းရောက်လို့လုတ်ပြီးတဲ့သဘောပါပဲအဲ့တော့ကျန်တာတွေကလည်းခုနကကျွန်တော်တို့ပြောသလိုပဲနိုင်ငံတော်မြို့ပြပြရေးအတွက်ဆိုတဲ့ဟာလည်းတစ်ဖက်ကရှိပါတယ်အဲ့တော့ဒါကတော့ဟိုကျွန်တော်တို့အမြင်ပဲ personal အမြင်ပဲပြောတာပါတာဝန်ရှိတဲ့လူတွေအနေနဲ့တော့အဖက်ဖက်ကစဉ်းစားဖို့လိုလိမ့်မယ်ထင်ပါတယ်ကျွန်တော်တို့အပိုင်းကတော့ဒါတွေအလုံးဖြစ်စီနေတာပေါ့ဒါပေမဲ့စဉ်းစားမယ်အပိုင်းတွေကအများကြီး involve ဖြစ်ပါလိမ့်နောက်တစ်ခါဒီအရာကလည်းကျွန်တော်တို့ပထမတစ်ခါလှုပ်ထားပေးတာမကြသေးခင်မှာဒုတိယအကြိမ်ထပ်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်အဲ့တော့နောက်လည်းလာလာရှိကောင်းရှိနိုင်ပါ
တယ်။အမရာဦးသိန်းစင်ရဲ့ဥပဒေရေးရာအကြံပေးအဖွဲ့ကောက်ဆောင်ရဲမှုကြီးဟောင်းဦးစီအေဖြစ်ပါတယ်။ဒါတွေကတော့ဒီကနေ့အကျဉ်းသားတွေလွှတ်ပေးမှုမှာနိုင်ငံရေးအကျဉ်းသားတွေပါဝင်မှုအထူးနှဲပါနေတာနဲ့ပတ်သက်လို့နယ်ပယ်အသီးသီးကကောက်ဆောင်တွေရဲ့ဝေဖန်သုံးသပ်ချက်နဲ့အမြင်တွေကိုစုစည်းတင်ပြခဲ့တာပါခင်ဗျာ။